COVID-19 ကာယောဂါအတွက်တားမြစ်ကန့်သတ်မှုတွေချလာနေ။ငွေကြေးဥစ္စာအရင်းနေကြဖို့ခက်ခဲလာနေတာကြောင့်ကာကွယ်ဆေးထိုးပေးတဲ့လုပ်ငန်းတွေမလုပ်နိုင်ပဲဖြစ်နေတာဟာဆင်းရဲတဲ့ဒေတာတွေကကလေးငယ်တွေကိုပိုလီယိုနဲ့ဝက်သက်ရောဂါတွေဖြစ်ပေါ်မယ်အန္တရာယ်ရှိလာနေတယ်လို့ WHO အကြီးအကဲ Tedros Ghebreyesus ကတောက်ချတဲ့ Geneva အစည်းအဝေးမှာသတိပေးလိုက်ပါတယ
်။ The COVID-19 pandemic hurt momentum as polio and immunization
COVID-19 ကာယောဂါကြောင့်ကာကွယ်ဆေးထိုးတဲ့လုပ်ငန်းတွေကိုရပ်ဆိုင်းချရတဲ့လုပ်ငန်းစဉ်တွေကိုထိခိုက်စေပါတယ်။ဒါဟာအထူးသဖြင့်ကာကွယ်ဆေးထိုးဖို့လိုနေတဲ့ဒေတာတွေကကလေးငယ်တွေအတွက်ပိုလီယိုကြောသေးရောဂါဝက်သက်နဲ့အဆုတ်ရောင်ရောဂါတွေဖြစ်ပွားမှုအနေနဲ့ပိုးပြီးကြီးလာနေပါတယ်လို့ပြောသွားတာပါအခုချိန်မှာဒီရောဂါတွေပြန်ပြီးဖြစ်ပွားနေတာတွေ့လာရတဲ့အတွက်ပိုးပြီးဆိုးမလာခင်တားဆီးဖို့လိုအပ်တယ်လို့ကလေးအလုံးတယောက်မှတန်ကာဝယ်ဆေးထိုးနိုင်မှုလိုအပ်မှာဖြစ်ကြောင်းလည်းပြောပါတယ်ပိုလီယိုရောဂါအတွက်ဒေါ်လာ300နဲ့ဝက်သက်ရောဂါအတွက်ဒေါ်လာ255တန်းရထားပြီးစုစုပေါင်းရန်ပုံတွေဒေါ်လာ655တန်းလိုအပ်ချက်ကိုဖြည့်ဆည်းပေးဖို့အတွက် WHO နဲ့ UNICEF တို့ပူးတဲ့ဒီကမ္ဘာတစ်လောကအလှူရှင်နိုင်ငံတွေကိုအရေးပေါ်ပန်ကြားခဲ့ပါတယ်